ယူကရိန်းအရှေ့ပိုင်းကရုရှားဘာသာစကားသုံးတဲ့ Donetsk နဲ့ Luhansk ဒေသတွေကိုတီးခြားလွတ်လပ်တဲ့နိုင်ငံတွေဖြစ်နေရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာလိုက်ပြီးနိုင်ငံတွေမှာပဲအမေရိကန်သမ္မတအင်ဂျူကအဲ့ဒီဒေသနှစ်ခုပေါ်အရေးယူတန်းခတ်မှုတွေချမှာဖြစ်ကြောင်းတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အခုလိုသမ္မတပူတင်ကြေညာလိုက်တာကြောင့်ရုရှားသမ္မတဟာယူကရိန်းကိုဝင်တိုက်ဖို့လုပ်နေပြီလို့အနောက်နိုင်ငံတွေရဲ့စိုးရိမ်မှုတွေတိုးလာနေတာပါ။ရုရှားဘက်ကအခုလိုလှုပ်လာနိုင်တာကိုကြိုတင်မျှော်လင့်ထားပြီးဖြစ်တဲ့အတွက်ချက်ချင်းတောင့်ပြန်ဖို့လည်းအသင့်ဖြစ်နေကြောင်းသမရအင်ဗျူပြောခွင့်ရဂျန်ဆာကီကပြောပါတယ်။သမရဘိုင်ဒန်ဟာမကြခင်မှာပဲသမရအမိန့်ချက်ကိုထုတ်ပြန်တော့မှာဖြစ်ပြီးဒီထဲမှာယူကရိန်းထဲမှာရှိတဲ့ဒီယန်နာလို့ခေါ်တဲ့ဒုစက်ပြည်သူသမရနိုင်ငံနဲ့အယ်လန်အားလို့ခေါ်တဲ့လီဟန့်စ်ပြည်သူသမရနိုင်ငံတွေနဲ့ကုန်သွယ်ရေးနဲ့ငွေကြေးအရာရောယင်းနှိမ့်နှံမှုအစ်စ်တွေပါမလုပ်ဖို့အမေရိကန်နိုင်ငံသားတွေကိုတားမြစ်တော့မှာဖြစ်ပါတယ်။ဒါအပြင်ယူကရိန်းကအဲ့ဒီဒေသတွေမှာတာဝန်ယူလုပ်ကိုင်နေသူတိုင်းကိုပါတန်းခတ်မှုတွေချမှတ်ဖို့ညွှန်ကြားมาလည်းဖြစ်ပါတယ်။တနင်္လာနေ့မှာရုရှားသမ္မတကဒီနေမီနှစ်ခုဟာယူကရိန်းကနေမီတွေမဟုတ်တော့ဘူးလို့ကြေညာမဲ့အကြောင်းပြင်းပြင်းနဲ့ဂျာမနီခေါင်းဆောင်တွေကိုပြောကြားခဲ့ပါတယ်။တနင်္လာနေ့ရုရှားပြည်သူတွေကိုမင်းကွန်းပြောကြားရမှာလဲရုရှားသမ္မတကယူကရိန်းဟာသမိုင်းကြောင်းအရာရုရှားရဲ့အစိတ်ပိုင်းတစ်ခုသာဖြစ်ကြောင်းပြောကြားခဲ့တာပ
ါ။ Уважаемые граждане России.Дорогие друзья.
Ukraine မှာဖြစ်ပွားနေတာဒါရင်ဟာရုရှားအတွက်ဘာကြောင့်အရေးပါလဲဆိုတာကိုပြောပြပါရစေ။ Donbas ဒေသကအခြေအနေဟာတိတ်ကိုဆိုးလာနေတာဖြစ်ပြီး Ukraine ဟာရုရှားရဲ့အင်ဂျင်ချင်းဖြစ်ဝင်တာမကသမိုင်းကြောင်းရင်ချင်းမှုနဲ့ဘာသာရေးဆိုင်ရာတသားတွေဖြစ်နေတဲ့ဒေသဖြစ်ကြောင်းပြောတော့တာပါ။ Ukraine ကနေခွဲထွက်ဖို့အတွက်စ조사နေတဲ့ဒီဒေသနှစ်ခုကိုရုရှားသမ္မတကအတိအမှတ်ပြုလိုက်တာဟာနိုင်ငံတကာဥပဒေကိုပြောင်းကြကြချိုးဖောက်လိုက်တာဖြစ်ကြောင်း EU ရဲ့ဥရောပကော်မရှင်အကြီးအကဲအာဆူလာဗန်ဒလီယန်နဲ့ဥရောပကောင်စီအကြီးအကဲချားလ်စ်မိုက်ကယ်တို့ကပြောကြားလိုက်ပြီးမကြခင်မှာပဲအမေရိကန်ကပါပူးပေါင်းပြောဆိုခဲ့တာဖြစ်ပါတယ်။